နိုင်ငံတော်သမ္မတဦးတင်းစိန်နဲ့နိုင်ငံရေးခေါင်းဆောင်လေးတိုင်းရင်းသားကြီးရဝန်ကြီးတွေနဲ့တိုင်းရင်းသားကုစရေခေါင်းဆောင်တွေဟာဒီကနေ့နေ့ပြီးတော့မှတွေ့ဆုံဖို့ရှိနေပါတယ်အခုလိုတွေ့ဆုံတာအရေးပါတယ်ဆွေးနွေးပွဲဖြစ်တယ်လို့အရာရောက်ဖို့လေလိုတယ်လို့နိုင်ငံရေးခေါင်းဆောင်တချို့ကတုံ့တက်ပြောဆိုကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူကြီးကပြောပြပေးပါလိမ့်မယ်
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စေလာတဲ့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ဖို့နဲ့ရွေးကောက်ပွဲမတိုင်ခင်ကြားကာလတင်ငင်ရေးကိစ္စတွေကိုဆွေးနွေးဖို့နိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားကြီးရာဝန်ကြီးတွေတိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်တွေနဲ့သမ္မတဦးသိန်းစိန်ဤလေသုံးနာရီမှာတွေ့ဆုံဖို့ဖိတ်ခေါ်ထားတယ်လို့မြို့သားဒီမိုကရေစီအားစုပါတီ NDF ခေါင်းဆောင်ဦးခင်မောင်စွေကပြောပါတယ်။ဟောမတူပါဘူးငါတူပါဘူးရှားမှာနှင်းကိုပဲပေါ့
သမရဦးသိန်းစိန်အနေနဲ့ပြည်ကရဲ့နှစ်တုံးကလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်
NLD ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နောက်သမရလွတ်တော်ဥက္ကဋ္ဌနဲ့ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်နိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှုတချို့ရှိခဲ့ပြီးမယ်လို့ဒီလိုတွေ့ဆုံဆွေးနွေးမှုတွေကနေတိုင်းပြည်ရဲ့နိုင်ငံရေးအခြေအတဲကိုဖြည့်ရှင်းနိုင်မဲ့ရလက်သုံးတရားမရှိခဲ့ဘူးဆိုတဲ့ဝေဖန်မှုတွေရှိခဲ့ပါတယ်
သမရအနေနဲ့နိုင်ငံရေးပါတီတွေခေါင်းဆောင်တွေနဲ့အခုလိုတွေ့ဆုံဆွေးနွေးတာဟာအရေးပါတယ်လို့အရာရောက်ဖို့လေလိုတယ်လို့ဦးခင်မောင်စွေကပြောပါတယ်။နိုင်ငံရေးအရေးရှိရတော့အရေးပါတာကြီးပေါ့ဗျာ။အရေးပါတာကတော့အရာရောက်မလားဆိုတာရှိတာပေါ့။အရာရောက်မှုမရောက်မှုကတော့စမ်းတူတူပေါ့။အရေးပါမှုကိုအရာရောက်အောင်ကွန်ပျူတာစဉ်းစားပြီးတော့ဒါတွေကိုထုတ်ပြန်ပြီးတော့ဒါတွေလိုက်နာကြမယ်ဆိုတဲ့အမှုတိဒီက
တိုင်းဒါကြီးရဝကြီးများနဲ့တိုင်းဒါကိုယ်စားလှယ်ခေါင်းဆောင်များတွေ့ဆုံဆွေးနွေးပွဲလို့ခေါင်းစဉ်တက်ထားပေမဲ့လို့တမရယုံကအတိမတ်ပြတဲ့နိုင်ငံရေးခေါင်းဆောင်တွေကိုသာရွေးချယ်ဖိတ်ခေါ်ပုံရတယ်လို့ရခိုင်တိုင်းဒါများတိုးတက်ရေးပါတီ RNDP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
ဒီတင်ချင်းတို့ယုံကအတိမတ်ပြတဲ့နိုင်ငံရေးပါတီတွေရှိပါတယ်ကျွန်တော်တို့မှာအတိမတ်ပြတဲ့ပါတီနဲ့အတိမတ်ပြတဲ့ပုဂ္ဂိုလ်ရှိပါတယ်အဲ့တော့ရေကပွဲကော်မရှင်ကသတ်မှတ်ထားတဲ့ဝါစင်မတူရခွေးစည်းပုံဝါစင်အဲ့ဒါကတော့ဖိတ်ဖို့တောင်းဝန်ပြီးပါတီတစ်ခုရဲ့ဖွဲ့စည်းပုံအရစကားပြောခြင်းနဲ့ဆိုရင်တမရကြီးယုံထံမှာတောင်းဝန်ရှိရပေါ့ဘာမဖိတ်လို့ကျွန်တော်တို့ကွက်ပြီးပြောတာပေါ့နော်ဖွဲ့စည်းပုံတစ်ခုကိုလေးစားတဲ့အစိုးရဖြစ်ဖို့လိုတာပေါ့ပုတ်ချုပ်တဲ့အစိုးရဖြစ်လို့ဟာခဏလို့ပါတီသေးတစ်ခုရဲ့ဖွဲ့စည်းပုံကိုနော်မလေးစားဘူးဆိုရင်ခဏပြောတယ်ပေါ့ကြီးကပုဂ္ဂိုလ်ရုပ်ပင်မှာလေပုဂ္ဂိုလ်ကြီးလိုရုပ်ပင်မျိုးဆိုတာမျိုးဖြစ်တာနဲ့သူတို့အဲ့ဒါမျိုးတွေမဖြစ်ဖို့တော့ကျွန်တော်ရင်းခံမှတောင်းအောင်ရှိတာပေါ့မနက်ငယ်ရေးပါတီအားလုံးကိုဖိတ်နေဆိုရင်ဒီပုဂ္ဂိုလ်နိုင်ငံရေးပါတီအားလုံးကိုရေးပတ်ဖို့ကော်မရှင်နဲ့ပြည်ပြည်မှာဒီပါတီရဲ့ဒီမိုကရေစီကျင့်စဉ်အရာဖိတ်ခေါ်ရမှာပေါ့ကောင်းခောက်ပြီးရွေးဖိတ်တာမျိုးဆိုရင်ဒီကိုရကြည့်မကောင်းဘူးဖြစ်တော့မှာပေါ့
2008ဖွဲ့စည်းပုံပြစ်စည်းရေးအပါအဝင်တိုင်းပြည်ရေးရာတွေကိုဆွေးနွေးညှိနှိုင်းနိုင်ဖို့အတွက်သမရကာကွယ်ရေးဦးစီးချုပ်နဲ့လွတ်တော်ဥက္ကဋ္ဌတို့ပါဝင်တဲ့လေးဘွေဆိုင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့ LDP ပါတီကောင်းဆောင်ဒေါက်ဆန်းစုကြည်ကတောင်းဆိုခဲ့တယ်လို့ပြည်တော်စုလွတ်တော်ကလည်းတိုင်းရင်းသားကိုယ်စားလှယ်တအူးပါပါဝင်တဲ့6ဖွဲ့ဆိုင်ဆွေးနွေးပွဲတွေကျင်းပပေးဖို့အဆိုပြုခဲ့တာတွေရှိပေမဲ့လို့သမရဦးသိန်းစင်ကတော့ဒီလိုမျိုးဒီလေးဘွေဆိုင်ဆွေးနွေးမှုတွေနဲ့မလုံလောက်ဘူးအားလုံးပါဝင်တဲ့ဆွေးနွေးမှုတွေဖြစ်ရမယ်ဆိုပြီးတော့ပြောဆိုခဲ့တာပါအဲ့တော့ပြီးခဲ့တဲ့2014ခုနှစ်အောက်တိုဘာလအတွင်းသမရဦးသိန်းစိန်ဒေါက်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့လွတ်တော်ဥက္ကဋ္ဌအပါအဝင်နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားခေါင်းဆောင်တွေပါပါဝင်တဲ့14ပွဲဆိုင်ဆွေးနွေးမှုအိမ်နောက်ဒီဇန်နဝါရီလထဲမှာလည်းတိုင်းရင်းသားခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေပါပါဝင်တဲ့58ပွဲဆိုင်ဆွေးနွေးပွဲစသဖြင့်ဆွေးနွေးမှုတွေပြုလုပ်ခဲ့တာရှိတယ်လို့သမရနဲ့နိုင်ငံရေးပါတီတွေအကြားတည်တံ့တွေ့ဆုံမှုတွေလည်းရှိခဲ့ပါတယ်ရှင်